ကဘာပေါ်မှာအများကကြိတ်တက်တဲ့အမျိုးသားရေးဝါဒလှုံ့ဆော်မှုအပေါ်ထောက်ခံအားပေးမှုတွေတိုးလာတာကြောင့်1948ခုနှစ်ကအတည်ပြုခဲ့တဲ့နိုင်ငံတကာလူ့အခွင့်အရေးပဒိညာစာတမ်းကြီးမှာထည့်သွင်းဖော်ပြထားတဲ့လွတ်လပ်မှုလူ့အခွင့်အရေးခံစား권နဲ့အကာအကွယ်ပေးရေးဆိုင်ရာအချက်အလက်တော်များများဟာချိန်ချောက်ခံနေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကသတိပေးလိုက်ပါတယ်။ဒီအကြောင်းဂျနီဗာကနေ VOA သတင်းတော့ Lisa Schlein ပေးပို့တဲ့သတင်းလွှာကိုဒေါ်လလတန်ပြောပြမှာပါ။
ဒီဇင်ဘာ6ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးပဒိညာစာတမ်းကြီးအတည်ပြုတဲ့290ပြည့်အထိမ်းအမှတ်နေ့ပဲဖြစ်ပါတယ်။ပထမနေ့ဒုတိယကမ္ဘာစစ်ကြီးတွေဒဏ်အပြင် 1930 ခုနှစ်မြောက်ကစီးပွားရေးကတ်ဆိုင်မှုကြီးနဲ့ဟိုလိုကော့စ်ကိုဂျူးလူမျိုးတွေကိုနာဇီဂျာမနီတို့ကအစိတ်တန်းဝိတိုက်တွင်တပ်ဖြတ်မှုအဆရှိတဲ့လူ့ဘဝရဲ့အနိဋ္ဌာယုံတွေကိုအခြေခံပြီးပေါက်ဖွားလာတဲ့ဒီလူ့အခွင့်အရေးပဒိညာစာတမ်းကြီးဟာအလားတူပဋိပက္ခဘေးသူတွေနောက်ထပ်မဖြစ်ရလေအောင်ဟန်တားနိုင်ဖို့ရည်ရွယ်တာဖြစ်ပါလေဒီလူ့ခွေးပဒိညာစာတမ်းကြီးဟာခေတ်ဆက်ဆက်မှာမှတ်ချုပ်တင်စမ်းတက်ခြင်းခံခဲ့ရတာဖြစ်ပြီးတိုးတက်မှုတွေလည်းရရှိခဲ့တယ်လို့ကုလသမဂ္ဂလူ့ခွေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေးကပြောပါတယ
် We have seen in this 70 years a lot of progress done
ခုနှစ်ဆယ်အတွင်းမှာတိုးတက်မှုတွေအများကြီးကိုမြင်တွေ့ခဲ့ရပါတယ်1948ခုနှစ်ကတည်းကဆိုင်အဲ့ဒီတုန်းကကြီးကျုံစနစ်ရှိခဲ့တယ်အသားရောင်ခွဲခြားမှုရှိခဲ့တယ်ကိုလိုနီနယ်ချဲ့ဝါဒရှိခဲ့တယ်ကမ္ဘာပေါ်မှာပြဿနာမျိုးစုံကြုံခဲ့ရတယ်နိုင်ငံအတော်များများမှာအမျိုးသမီးတွေလည်းမဲပေးပိုင်ခွင့်မရှိခဲ့ကြပါဘူးဒါကြောင့်လူအခွင့်အရေးပဒိညာစာတမ်းကြီးအတည်ပြုခဲ့ပြီးတဲ့နောက်တိုးတက်မှုတွေရရှိခဲ့တာကိုတွေ့နိုင်ရတယ်လို့လူအခွင့်အရေးမဟာမင်းကြီးဘက်ရှလေးကပြောသွားခဲ့တာပါဒါဒီခေတ်မှာ LGBT ခေါ်လိင်တူနှစ်သက်သူလိင်အင်္ဂါပြောင်းထားသူစသဖြင့်တို့အတွက်တန်းတူအခွင့်အရေးရရှိရေးလူတွေအသက်ရှင်နေထိုင်ခွင့်စာနာရေးခါနဲ့ကျန်းမာရေးခံစားခွင့်အပြင်ယာတီဥတုအပြောင်းလဲတန်းစသဖြင့်နဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုဒီလူအခွင့်အရေးပဒိညာစာတမ်းကြီးအခြေခံမှုတွေကျင့်သုံးခြင်းအပြင်ဖြည့်ရှင်းယူနိုင်ပါတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့နိုင်ငံရေးခေါင်းဆောင်တွေကကိုယ်နိုင်ငံကိုယ်လူမျိုးရဲ့မြို့သားရေးဝါဒီကိုဦးစားပေးပြီးအစွန်းရောက်ပြောဆိုမှုတွေကြောင့်ဒီအခြေခံလူ့အခွင့်အရေးတွေဟာချင်းချောက်တိုက်စားခြင်းခံနေရတယ်လို့သူကပြောပါလေ
When leaders speak about things or say some things like the ones I mentioned that
နိုင်ငံကောင်းဆောင်တွေကခြေချပြောင်းရွှေ့လူတွေပေါ်ဆန့်ကျင်တဲ့ပြောဆိုမှုတွေဒါမှမဟုတ်မုန်းပြားပွားစီမဲ့စကားတွေမတူကွဲပြားတဲ့လူမျိုးတွေအပေါ်မုန်းတိမှုစကားတွေပြောကြတဲ့အခါလူ့အခွင့်အရေးကိုတခြားလူတွေလေးစားလိုက်နာခြင်းမပြုဘူးလိုင်စင်ထုတ်ပေးရရောက်ပါတယ်လို့မီရှယ်ဘက်ရှလေးကပြောသွားတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံခေါင်းဆောင်တွေအနေနဲ့ပြောတဲ့စကားတွေအပေါ်တာဝန်ယူတာဝန်ခံသင့်ရှိကြပြီးမိမိအနေနဲ့စံပြနမူနာဖြင့်ခေါင်းဆောင်မှုပြနိုင်မှုလူတယ်လို့ဘက်ရှလေးကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာအာဏာပိုင်တွေကကိုယ်နိုင်ငံသားတွေရဲ့လူ့အခွင့်အရေးကိုချိုးဖောက်နေကြပြီးလူ့အခွင့်အရေးဟာအနောက်နိုင်ငံနဲ့ဆိုင်တဲ့အတွေးခေါ်လို့စင်ကြေပြီးပြောဆိုကြတာကိုလေလူ့အခွင့်အရေးမဟာမင်းကြီးကလက်မခံပယ်ချလိုက်ပါတယ်လူ့အခွင့်အရေးဟာလူတိုင်းရဲ့မွေးရာပါအခွင့်အရေးဖြစ်ပြီးလူတိုင်းဟာလွတ်လပ်မှုနဲ့အကာအကွယ်ပေးခံရမှုအပါအဝင်အခြေခံလူ့အခွင့်အရေးကိုတန်းတူခံစားခွင့်ရှိတင်ကြတယ်လို့လည်းသူကပြောပါတယ်ဒါကြောင့်လေနိုင်ငံတကာလူ့အခွင့်အရေးပဒိညာစာတမ်းကြီးမှာထည့်သွင်းထားတဲ့တန်ဖိုးကြီးလာတဲ့အခွင့်အရေးတွေမဆုံးရှုံးရလေအောင်ထိမ့်သိမ်းကြဖို့ကလူတိုင်းမှာတာဝန်ရှိပါတယ်လို့လေသူကပြောသွားပါတယ်ရှင်